မြန်မာနိုင်ငံမှာ novel coronavirus ကူးစက်မှုရှိမရှိစောင့်ကြည့်နေသူ5ဦးရှိသွားပါပြီ။အဲ့ဒီလူတွေကိုတီးခြားခွဲထားစောင့်ကြည့်နေပြီးရော virus ပိုးရှိမရှိအတည်ပြုဖို့လည်းလုပ်နေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်း VOA သတင်းတောက်မတ်စုစုကသတင်းပေးပို့ထားပါတယ်ရှင်။
တရုတ်နိုင်ငံဝူဟန်မြို့မှာပြီးခဲ့တဲ့နှစ်ကုန်ပိုင်းလောက်ကစတင်ဖြစ်ပွားခဲ့တဲ့ novel coronavirus ရောဂါပိုးကြောင့်ကူးစက်ခံရသူနဲ့သေဆုံးသူကတစစတိုးလာနေပါတယ်။ဒီရောဂါစတင်ဖြစ်ပွားခဲ့တဲ့တရုတ်နိုင်ငံအပြင်တခြားနိုင်ငံတွေထိပါကူးစက်ပြန့်နှံ့လာပြီးအဲ့ဒီထဲမှာမြန်မာနိုင်ငံရဲ့အင်းကြီးချင်းနိုင်ငံတွေလည်းပါဝင်လာပါတယ်။မြန်မာနိုင်ငံမှာတော့အခုချိန်ထိဒီရောဂါနဲ့ပတ်သက်ပြီးတန်တရားစောင့်ကြည့်လူနာ9ဦးရှိလာပြီလို့ဗဟိုကူးစက်ရောဂါတိုက်ခိုက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်။
ဒါပြောတော့တမန်ဆောက်ကြည့်လို့ရှစ်ယောက်ရှိပါတယ်ရှစ်ယောက်မှာဒီယောက်ကတော့ဆင်းရောဆက်သွားဖြစ်တော့ခုနှစ်ယောက်ကျန်ပါတယ
်ပြီးခဲ့တဲ့လဇန်နဝါရီ31ရက်ကကွမ်ချိုးလေးစိတ်ကနေရန်ကုန်အပြည်ပြည်ဆိုင်ရာလေးစိတ်ကိုရောက်ရှိလာတဲ့တရုတ်နိုင်ငံသားတအူကိုတမန်ရလူနာအဖြစ်နဲ့ဝေဘာကြီးဆေးရုံမှာစောင့်ကြည့်စစ်ဆေးခဲ့ပြီးယောဂဘူးမရှိကြောင်းအတည်ပြုနိုင်ခဲ့လို့မနေ့တုန်းကဆေးရုံဆင်းဝင်ပြုလိုက်ပါတယ်ဒါပေမဲ့အဲ့ဒီနေ့မှာပဲနောက်ထပ်တရုတ်နိုင်ငံသားတအူကိုတမန်ရလူနာအဖြစ်နဲ့ဆိုင်နာယာပြည်သူဆေးရုံကနေဝေဘာကြီးဆေးရုံကိုပို့ဆောင်ခဲ့ပြီးတိထထကုတပင်းနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်။နိုင်ငံက32နှစ်ရှိတဲ့တရုတ်နိုင်ငံသားပေါ့နော်။သူကရှားတယ်၊ချောင်းဆိုးတယ်၊သက်ရှူတာဖက်ခဲတာတွေရှိတယ်။နောက်သူကပြီးခဲ့တဲ့နှစ်ပတ်တွင်တရုတ်ပြည်ပြန်လာတယ်။အဲကြောင့်မို့ဒါတွေကတံပြားလူနာနဲ့ဆက်ကြည့်တဲ့အတွက်ကြောင့်မို့သူကရေဝိုင်းဆေးရုံပို့ဆောင်ပြီးတော့ကုသမှုပေးပါတယ်။လက်ရှိမှာဆိုဘွေပါကြီးဆေးရုံမှာပို့ဆောင်မှုကုသတဲ့လူနာအနေနဲ့2ယောက်ရှိပါတယ်။နိုင်ငံကတရုတ်မျိုးသားရဲ့နောက်တော့15နှစ်ရွယ်ထိုင်ဝမ်ကလေးရဲ့2ယောက်ကဘွေပါကြီးဆေးရုံမှာကုသမှုပေးနေပါတယ်။
ရန်ကုန်မြို့ဝေဘာကြီးအထူးကုဆေးရုံမှာတရုတ်နိုင်ငံသားတအူးနဲ့အသက်15နှစ်အရွယ်ထိုင်ဝမ်ကလေးငယ်တအူးတို့ကိုတန်ရဆောင်ရှိလူနာအဖြစ်တည်တံ့ထားရှိကုသပေးနေပြီးယောဂရှိမရှိအတည်ပြုနိုင်ဖို့ကိုတော့စစ်ဆေးနေတယ်လို့သိရပါတယ်။ဝေဘာကြီးဆေးရုံမှာတန်ရဆောင်ရှိလူနာအဖြစ်သတ်မှတ်ခံထားရတဲ့တရုတ်နိုင်ငံသားဟာလိုင်လာယာနဝရီအိမ်ယာမှာနေထိုင်သူဖြစ်ပြီးလိုင်လာယာမြို့နယ်အတွင်းမှာတရုတ်နိုင်ငံသားအဝင်အထွက်ကိုစစ်ဆေးပေးဖို့သက်ဆိုင်ရာကိုတောင်းဆိုထားကြောင်းလိုင်လာယာမြို့နယ်တိုင်းဒေသကြီးဆွတ်တော်ကိုယ်စားလှယ်ဦးမြတ်မင်းသူကအခုလိုပြောပါတယ်
ကျိုးတော့ဆက်နေရကျမကြီးဌာနနဲ့ထွေးဦးနဲ့တော့ကျောင်းမြို့နယ်မှာဒီမြို့နိုင်ငံသားတွေရဲ့ဝန်ဆောင်မှုတွေကိုတင်ကြာစီစစ်ပြီးတော့ဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်တို့ကိုယ်တိုင်တော့ပြောထားတယ်ပေါ့ထွေးဦးနဲ့ကျမကြီးဘက်ကနေယူရတယ်သူကဌာနရဲ့ညွှန်ကြားချက်တွေလည်းသူတို့လုပ်နေတယ်ပေါ့
နံမတူမြို့နယ်ပြည်သူစင်းရုံမှာအသက်45နှစ်အရွယ်အမျိုးသားတအူးနေပြည်တော်ကရင်တထောင်ဆန်းပြည်သူစင်းရုံကြီးမှာအသက်29နှစ်အရွယ်အမျိုးသားတအူးဇိုင်းကောပြည်သူစင်းရုံကြီးမှာအသက်2နှစ်2လအရွယ်ကလေးငယ်တအူးမင်းပြစင်းရုံမှာအသက်38နှစ်အရွယ်အမျိုးသားတအူးနဲ့ကျိုင်းလုံးပြည်သူစေုံမှာအသက်တနှစ်နှစ်လအရွယ်ကလေးငယ်တအူးတို့ကိုတန်မြာဆောင်ရှိလူနာအဖြစ်နဲ့သတ်မှတ်ပြီးတရားထားရှိကုသပေးနေတာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO က Novel Coronavirus နဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာထားပါတယ်။မြန်မာနိုင်ငံမှာဒီရောဂါပိုးကူးစက်ခံရတာဒီနေ့အထိမရှိသေးပေမဲ့ကျူတင်ကာဝန်နိုင်မှုအတွက်ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုလိုက်နာဖို့လိုရလို့ဆိုပါတယ်။ဒီယောဂါကအသက်ရှူလမ်းကြောင်းဆိုင်ရာယောဂါဖြစ်တာကြောင့်ချောင်းဆိုးနှာချင်းပါးစပ်အုပ်ဖို့နဲ့လက်ကိုစနစ်တကျမကြာခဏဆေးပေးဖို့အပြင်လူထူထပ်တဲ့နေရာတွေကိုရှောင်ကျဉ်ပြီးကိုယ်ခံအားကောင်းအောင်စားသောက်နေထိုင်မှုလိုတဲ့အခြေခံအချက်တွေကိုကျန်းမာရေးဌာနတာဝန်ရှိသူတွေကလုံးညွှန်ထားပါတယ်။